မရိကန်ပြည်အစုမှရှင်းနေတဲ့ချင်းပါမဲ့သမရယူကောက်ပွဲတွေလက်ရှိသမရဒေါ်နယ်ထရန့်နဲ့အတက်ကန်ဒီမိုကရက်တစ်ပါတီကသမရလောက်ပြည်ရှင်ပြိုင်မဲ့သူတွေထဲမှာရှည်ရဲရောက်နေတဲ့ဒုသမရဟောင်းဂျိုးပိုင်ဒင်တို့မနေ့တုန်းကအိုင်အိုဝါပြည်နယ်မှာအပြိုင်ဆိုင်စီရေးဆင်ခဲ့ကြပါတယ်အမေရိကန်နိုင်ငံရေးမှာအရေးပါတဲ့ပြည်နယ်တစ်ခုမှာစီရေးထွက်ခဲ့ကြတဲ့အတွက်လည်းရပောင်း900လောက်သာကျန်တော့တဲ့ရွေးကောက်ပွဲမှာထိတိုက်တွေ့မဲ့အကျိုးမြင်ဝင်တစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရတာပါဒုသမရဟောင်းပိုင်ဒင်ကတော့သမရထရန့်အမေရိကန်အတွက်ကြီးမားတဲ့ချင်းချမှုတရားဖြစ်နေအော်တိုမော်ဝါမျိုးကစီရေးခီးစင်မှာပြောဆိုသွားပါတယ်ကဘာမှာအာနာရှင်နဲ့ဖြစ်ကြတဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်းရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့သမ္မတထရန့်တင်းတင်းဆက်ဆံနေရတဲ့ကိုလည်းမောင့်ပလက်စ်မျိုးကဝက်စလီယန်တက်သူမှာနောက်ပိုင်းပြောကြတဲ့မိန့်ခွန်းမှာဒုသမ္မတအောင်ကထည့်သွင်းပြောဆိုသွားတာပါဒေဗင်ပေါ့တ်မျိုးမှာတတိယအကြိမ်ပြောဆိုရမှာလဲဒီမိုကရေစီစနစ်ရဲ့ထိန်းကိုတွေကိုဖြိုဖျက်နေတဲ့သူဖြစ်နေသမ္မတထရန့်ကိုဝေဖန်သွားပါတယ်သမ္မတထရန့်ကတော့အိုင်အိုဝါပြည်နယ်ကိုစီယိုခင်အတွက်အင်ဂျီရောကမထွက်ခွာခင်မှာပဲသမရအဖြစ်တာဝန်ယူရမယ့်အချိန်မှာအသက်88နှစ်ပြည့်မဲ့ဒုသမရအောင်အနေနဲ့စိတ်ပိုင်းရုပ်ပိုင်းအရဆွမ်းဆောင်နိုင်စွမ်းရှိမရှိမေးခွန်းထုတ်ခဲ့တာပါ။ဒါပေမဲ့လည်းတောက်ချန်နေကပဲအသက်83နှစ်ပြည့်တဲ့သမရထရန့်ပေါ်မှာလည်းဝေဖန်သူတွေကအလားတူမေးခွန်းထုတ်နေကြတာဖြစ်ပါတယ်။